ဒေါက်တာမင်းကျော်ခင်ဗျာပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံဆိုင်ရာအော်စတြေးလျသံမအန်ဒရီးယားဖော့ကနာကတကောင်စီအကြီးအကဲကိုတွေ့ဆုံခဲ့ပါတယ်တကယ်တော့သူရဲ့တွေ့ဆုံမှုကသံတမန်တယောက်တာဝန်ထမ်းဆောင်ပြီးလို့ပြန်လာနေမှာတွေ့တဲ့ကတ္တစီကောလာဖြစ်ပါတယ်သို့တော်လည်းပဲအဲ့မှာစစ်ကောင်စီဘက်ကပေါ်ပြတဲ့သတင်းထဲမှာဘာပြောထားလဲဆိုတော့ဒီအော်စတြေးလျနိုင်ငံဟာမြန်မာစစ်ကောင်စီနဲ့ပေါ်လေငနာစုံကပူပေါင်းဆောင်ရွက်ကိုတူးမြင့်သွားဖို့ရည်ရွယ်တယ်လို့ပြောသွားတယ်ဆိုပြီးတော့ပေါ်ပြပါတယ်ဒါပေမဲ့အော်စတြေးလျနိုင်ငံရဲ့ယုံကပြောတာကတော့ဒါဟာစစ်ကောင်စီကိုအစိမ်းမပြူတာမဟုတ်ဘူးအကြမ်းဖက်မှုကိုရပ်ဖို့ဖမ်းဆီးချသူကိုလွှတ်ဖို့ပြောချင်တာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စကို HRW လူခွင့်ရေးအဖွဲ့ကတော့ဒါဟာအစိမ်းမပြူဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့ဒါကိုဝေဖန်ပါတယ်ဆိုတော့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆရာဟာအော်စတြေးလျနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးမြန်မာရေးတက်ကြွလှုပ်ရှားသူတူအနေနဲ့ဘယ်လိုမြင်ပါလဲဘယ်လိုယူဆပါလဲဒီပြဆုံမှုကို
အော်အော်စတြေးလျသမ္မတအနေနဲ့ကတော့သူတာဝန်ဒီပြီးဆုံးလို့မပြန်ကံစိတ်ကောင်းဆောင်နဲ့တွေ့ဆုံနေအစင်လာရှိပါတယ်ဒါဟာတာမန်တွေ့ဆုံဆွေးနွေးနေကြပါတမကြီးလှုပ်ထွက်လို့နေတခုပါပဲအော်စတြေးလျသမ္မတတွေ့ဆုံဆွေးနွေးတာဟာကဏ္ဍပေါင်းစုံကပူးပေါင်းဆောင်ရည်ကိုမြင့်တင်ဖို့ဆိုတဲ့စစ်ကောင်စီလှုပ်ထွက်ချက်တွေကတော့ဒါသူ့ကိုအော်စတြေးလျအစိုးရကအစိမပြုတယ်ဆိုတဲ့ပုံစံမျိုးအများကမြင်လာအောင်ဝါဒချင်ချီလုပ်တဲ့ကိစ္စပါပဲ
ဟုတ်ကဲ့ဆစ်ဆက်ရှင်ပြီးတော့နဝတာတက်လာတဲ့အခါမှလည်းပဲကျန်တဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုတော်တော်လေးပြစ်ပတ်ထားတဲ့အချိန်မှာဩစတြေးလျဟာမြန်မာနိုင်ငံနဲ့တော်တော်လေးရင်းနှီးဆက်ဆံတယ်အဲ့ဒီနဝတာနာအဖအစိုးရနဲ့ပြီးတော့မြန်မာနိုင်ငံအကျဉ်းဦးစီးဌာနပြည်ထရေးဌာနကလူတွေကိုလူခွင့်ရေးသင်တန်းပေးမယ်ပါညာဆိုပြီးလုပ်ခဲ့ပါတယ်အဲ့ဒီတော့နိုင်ငံတကာဒါလူခွင့်ရေးလှုပ်ရှားသူတွေရဲ့အတိုင်းအတာမှာဩစတြေးလျနိုင်ငံဟာမြေခွေးကိုကြက်ချံဆောင်ခိုင်းနေတာနဲ့တူတယ်ဆိုပြီးတော့မှလှောင်ပြောင်းပြောခဲ့ကြပါတယ်ဆိုတော့ကျွန်တော်အဲ့ဒါကိုပြန်ပြီးစဉ်းစားမိတယ်အခုလည်းအဲ့လိုများဖြစ်နေသလား
နိုင်ငံတိုင်းကလေသူတို့ရဲ့အမျိုးသားချိုးစီဘောကိုဒီခါထားပြီးတော့တခြားနိုင်ငံတွေနဲ့ဆက်ဆံလေးရှိသလိုပဲဩစတြေးနိုင်ငံကလည်းသူ့နိုင်ငံရဲ့သတ်မှတ်ထားတဲ့အမျိုးသားချိုးစီဘောကိုရှေ့ရှုပြီးတော့မြန်မာနိုင်ငံကိုဆက်ဆံတာပါပဲဒါပေမဲ့ဩစတြေးလျနိုင်ငံဖို့ကတော့မြန်မာနိုင်ငံဟာမဟာဗျူဟာချတဲ့ရေးပါတဲ့နိုင်ငံမဟုတ်ပါဘူး။ဒါကြောင့်မို့လို့ဩစတြေးလျအစိုးရဆက်ဆက်ကဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုမအားပေးခုနေတာမျိုးလည်းမလုပ်ခဲ့ဘူး။စစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တာတွေကိုလည်းဝေဖန်ကန့်ကွက်ရှုတ်ချတာတွေမလုပ်ခဲ့ဘူးခင်ဗျ။သူတို့ကတော့ခြံစည်းဖို့ခွာထိုင်ပြီးတော့စောင့်ကြည့်တဲ့မူဝါဒကိုပဲတခြားလုံးကြည့်သုံးခဲ့တာကိုတွေ့ရပါတယ်။ရှိလေလုံးတပုတ်စီရုံဝကြီးမှာစစ်တပ်ကရေးဆက်ဆက်သက်ပြဖြုတ်ခွဲတာတော့မှအနောက်တိုင်းနိုင်ငံတွေလိုထိရောက်တဲ့ပြစ်ဒဏ်ခတ်မှုတွေဘာမှမလုပ်ဘူးဗျ1990ရွေးကောက်ပွဲရက်လက်ကိုစစ်ကောင်စီကအစီအမပြုပေမဲ့အာဏာမလွှဲပေးတဲ့အခါကျတော့ဩစတြေးလျအစိုးရကတော့လူအနည်းငယ်ကိုဗီဇာပိတ်တာလက်နဲ့ဒီပို့ရောင်းချပိတ်ပင်တာကလို့ရင်ဘာမှတိတိကျကျမလုပ်ခဲ့ဘူးခင်ဗျအနောက်တိုင်းနိုင်ငံတွေကစီအုပ်စုတွေကိုအာဏာလက်လွတ်ဖြစ်သွားအောင်သူ့ဗန္ဓာရေးချုပ်ရေးကိုဖြတ်တောက်ဖို့စီးပွားရေးပိတ်ဆို့တံခါးမှုတွေလုပ်တာတော့မှအော်ဆိုးကအဲ့ဒါကိုစန့်ကျင်ပြီးတော့မလုပ်သင့်ဘူးဆိုပြီးတော့ဇော်ရကတက်ခဲ့သေးတယ်လေအဲ့တော့နောက်ဆုံးကြတော့ပြောရရင်တော့သူ့ချုပ်ဆန္ဒပြောသလိုပဲကျွန်တော်တို့အလုံးကန့်ကွက်နေတဲ့ကြားတွေကနေလူခွင့်ချိုးဖောက်နေတဲ့စစ်ကောင်စီရဲ့အလယ်လအရာရှိတွေကိုလူခွင့်တင်နာကိုတပ်ပြီးမယ်အမျိုးသားလူခွင့်ကော်မရှင်ကိုဖွဲ့စည်းဖို့အတွက်ကူညီမယ်ဆိုပြီးတော့2000ခုနှစ်လောက်မှာသူတို့လုပ်ခဲ့ကြတယ်ဗျာတပိအရင်ကင်းဖြစ်လာတဲ့ခါကျမှလူခွင့်စင်တန်းကြီးဝန်ဆိုင်ခဲ့တာကိုတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရရင်တော့ဒီတခြားလူမဲ့ခြံစည်းဦးခွတ်တဲ့မူဝါဒကိုကျင့်သုံးနေအပြုသဘောဆက်ဆံရေးကိုတခြားလူစူးစမ်းခဲ့တယ်အနောက်ပိုင်းနိုင်ငံတွေရဲ့ဒီအထူးကြေးမူဝါဒနဲ့ပိတ်ဆို့တာကတဲ့ကိစ္စတွေအလုံးမရှိဘူးတလူတော်သူကဝေဖန်လိုက်သေးတယ်ခင်ဗျနောက်ဆုံးကျတော့ခြေအောင်တို့ရှာမှုကြီးကိုရဲဆက်ဖြိုခွဲတဲ့ခါကျမှဒီစစ်ကောင်စီခေါင်းဆောင်တွေနဲ့အပေါင်းပါတယ်မိသားစုကြီးကို400ကျော်ကိုဗီဇာပိတ်တာနဲ့ဗန္ဓာရေးပိတ်ဆို့တံခါးအယူဓာတ်ကြီးလုခဲ့တာပါအခုလည်းပဲအာဏာသိမ်းလိုက်တဲ့ခါမှဘာမှထူးခြားတဲ့ရည်ရွယ်မှုတွေလုပ်တာမတွေ့ရဘူးဒီမမစစ်တပ်နဲ့ဩစတြေးလျစစ်တမ်းတွေကြားထဲမှာလုပ်နေတဲ့အင်္ဂလိပ်စာသင်တန်းနဲ့တဘာဝကပ်ဘေးတွေကိုစီမံခန့်ခွဲတဲ့သင်တန်းတွေကိုပေးနေတာကိုရပ်ဆိုင်လိုက်တာတခုပဲရှိပါတယ်ခင်ဗျ။
ပြီးခဲ့တဲ့ဆေးဆူရလက်ထက်တုန်းကတော့ ဒီပြင်းအေးခင်းတွေဖြစ်လာတဲ့အခါမှာမှသူတို့ဟာနောင်လာရပြီးတော့သူတို့ရဲ့လူရက်ကိုသူတို့ရဆိုင်ခဲ့တယ်ဆိုတော့အခုတက်လာတဲ့စစ်ကောင်စီဟာလူတွေကနှိုင်းရှင်ကြတယ်88မှာတက်လာခဲ့တဲ့စစ်ဆိုးရတဲ့အခုစစ်ကောင်စီရဲ့လူရက်ကပူပြီးတော့ပြင်းထန်တယ်ပူပြီးကြမ်းကြုတ်တယ်ပူပြီးရဆက်တယ်လို့ပြောကြပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့အခုဩစတြေးလျအစိုးရကသင်္ကန်းစာမယူသေးဘူးနောင်တမရဘူးပေါ်စီပြောင်းဖို့စိတ်ကူးမရသေးဘူးဆိုတဲ့သဘောများလားခင်ဗျာ
အဲ့ဒီကိစ္စကတော့လေဘယ်ပါတီကအာဏာရတယ်ဆိုတော့အပေါ်မှာမူတည်ပါတယ်အဲ့တော့စီပေါ်ရေးကိုအဓိကဆောင်ပေးတယ်လီဘရယ်ပါတီဥဆောင်တဲ့ညဘောင်အစိုးရလက်ထက်မှာတခြားလို့ကျွန်တော်တို့စီပေါ်ရေးပိတ်ဆို့တပ်ဆောင်မှုတွေကိုကန့်ကွက်ခဲ့တယ်စစ်ကောင်စီနဲ့စီပွားရေးလုပ်ဖို့ကိုလည်းအားပေးတယ်။ဒေသပြောင်းမှုလုပ်ဖို့ကိုလည်းသူတို့ကြိုးစားတယ်။ရခိုင်ပြည်နယ်မှာရိန်ဂျာတွေကိုရဲဆက်ဆက်စစ်တပ်ကတိုက်ဆက်တက်ချတာလုပ်တဲ့အတွက်ကြောင့်ဗိုလ်ချုပ်၅ယောက်ကိုဗီဇာပိတ်ပင်တာနဲ့ဗဏ္ဍာရေးရပိတ်ဆို့တန်းဆောင်မှုတွေကို2018အောက်တိုဘာလမှာလုပ်ခဲ့တာတစ်ခုပဲလုပ်ပြခဲ့တယ်။အဲ့တော့ကျွန်တော်ပြောချင်တာကလီဘရယ်ပါတီဦးဆောင်တဲ့ညှို့ပေါင်းအစိုးရရှိနေတဲ့ကလာပတ်လုံးကတော့ဒီလိုပဲသူတို့အပြစ်သဘောဆက်ဆံတဲ့ပုံစံမျိုးနဲ့ခြံစည်းကိုခွာထိုင်နေမှာပဲအဲ့တော့ကျွန်တော်တို့ညှို့နှင်းလို့ရတာတခုပဲရှိတယ်ဒါမဲ့မေလရွက်ောက်ပွဲမှာလီဘာပါတီကသာအာဏာရလာမယ်ဆိုရင်တော့လီဘာပါတီကအစင်လာရမြမဒမှုစီရေးကိုတောက်လျှောက်ကူညီအားပေးပြီးတော့စစ်ကောင်စီကိုဖိအားပေးတဲ့နော်အစိုးရဖြစ်တဲ့အတွက်ကြောင့်သူတို့အနာရလာတဲ့ခါကျရင်တော့တစိုးတရားအပြောင်းလဲရှိလိုက်မယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ်
။နိုင်ငံတွေဟာသူတို့ရဲ့အမျိုးသားရေးအကျိုးစီးပွားကိုဒါမူတည်ပြီးတော့နိုင်ငံရေးဝါရကိုကျင့်သုံးတတ်တယ်ချမှတ်တတ်တယ်ဆိုတာမှန်ပါတယ်ဆိုတော့အခုစစ်ကောင်စီနဲ့သူတို့အခုလိုဆက်ဆံပြီးတော့အစဉ်ပြောင်းလုပ်နေခြင်းအပြင်လုခဲ့မယ်ဆိုရင်ဩစတြေးလျနိုင်ငံတွေလောလောဆယ်ဘယ်လိုအကျိုးစီးပွားများရှိနိုင်ပါလဲခင်ဗျာသူတို့ရဲ့အမျိုးသားအကျိုးစီးပွား
ဒီနေရာမှာဩစတြေးလျနိုင်ငံရဲ့အမျိုးသားချိုးစီးပွားကိုရှင်းပြဖို့လိုပါတယ်။ဒါကတော့အဓိကတော့ဒီပြည်ပတိုက်ခိုက်မှုရန်ကနေဟောဩစတြေးလျနိုင်ငံရဲ့လူ့ကျိုးရေးနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းကာကွယ်ဖို့နောက်တစ်ခုကလူနေမှုအဆင့်အတန်းပုံမြင့်မားတဲ့ဒီအခြေအနေတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့နောက်ဩစတြေးလျနိုင်ငံရဲ့ဒီမိုကရက်တစ်လူနေမှုဘဝနဲ့နိုင်ငံသားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေကိုထိန်းသိမ်းထားဖို့သောဩစတြေးလျနိုင်ငံရဲ့အခြေခံလူထုစရိုက်လက္ခဏာကိုထိတိင်ထားဖို့ဆိုတဲ့အမျိုးသားအချိုးစည်းဘွားကအဓိကပါပဲဒီချိုးစည်းဘွားကိုသူတို့နော်အကောင့်တွေဖော်တဲ့ညမှာလဲသူ့နိုင်ငံတစ်သက်လုပ်လို့မရဘဲနဲ့တခြားနိုင်ငံတွေရဲ့နော်လုံခြုံရေးလူမှုဖုံလုံရေးနော်ရင်းချမ်းရေးပေါ်မှာဆက်ဆက်နေလို့တခြားဒေသနိုင်ငံတွေနဲ့နိုင်ငံတကာအဆိုင်ဝန်းနဲ့ပါသူကပူးပေါင်းဆောင်ရွက်မယ်ဆိုတဲ့မူဝါဒမျိုးကိုချမှတ်ထားပါတယ်ဒါပေမဲ့ဒီနေရာမှာမြန်မာနိုင်ငံဟာနေရာဒေသရရောစီရရောနိုင်ငံရေးရောစီးပွားရေးရောအော်ဆိုတဲ့နိုင်ငံတွေမဟာဗျူဟာကျတဲ့အဓိကနိုင်ငံမဟုတ်ပါဘူး။ဒါကြောင့်မို့လို့သူ့ရဲ့အမျိုးသားချိုးစီးပွားကိုသူရှေ့ရှုပြီးတော့လှုပ်ဆောင်တဲ့ညမှာမြန်မာနိုင်ငံကြီးကနေသူဘာမှတိတ်ပြီးတော့ဆိုချိုးကောင်းချိုးတွေလာလာဘာမှသူမမျှော်လင့်ထားပါဘူး။တခုပဲရှိတာကအော်ဆိုတဲ့မှာမြန်မာနိုင်ငံသားဟောင်းတွေကနော်တောင်းနဲ့ချီပြီးရှိတဲ့တကြောင်ဒီလူတွေရဲ့မေးဆန္ဒကိုရဖို့နဲ့ဒီလူတွေရဲ့စိုးရင်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာပြဖို့အတွက်ကိုတော့ကျွန်တော်တို့တောင်းဆိုချက်တွေကိုသူတို့နားထောင်တာမျိုးတွေလုပ်နိုင်တဲ့လောက်လုပ်ပေးတာမျိုးတွေလောက်ပဲရှိပါတယ်။သူတို့အဓိကထားတာကတော့သူတို့ရဲ့မျိုးသားချိုးစည်းဘွားကိုမထိခိုက်ဖို့နဲ့အမျိုးသားချိုးစည်းဘွားကိုအထောက်အကူပြုဖို့ပဲဖြစ်ပါတယ်။ဆိုတော့မြန်မာနိုင်ငံကြီးနဲ့မြန်မာအခြေအနေတွေကဩစတြေးလျအတွက်ကိုဘာမှကြီးမားတဲ့မဟာဗျူဟာကျတဲ့အချိုးစည်းဘွားတွေမရှိဘူးလို့သူတို့အနေနဲ့သူတို့ကယူဆဝင်ရပါတယ
်ဟုတ်ကဲ့အဲ့တော့ဆရာပြောတဲ့အဲ့ဒီမြန်မာနိုင်ငံကလာရောက်နေထိုင်တဲ့မြန်မာຫນွယ်ဘွားတွေတောင်းတဲ့ GB ရှိတဲ့လူတွေရဲ့မဲဆန္ဒဟာသူတို့အစိုးရတွေအနာရလာဖို့သူတို့ပါတီတွေအနာရဖို့အတွက်အရေးကြီးတယ်ဆိုတော့အဲ့ဒီမြန်မာຫນွယ်ဘွားတွေရဲ့သဘောထားကဘယ်လိုရှိပါလဲအခုဩစတြေးလျနိုင်ငံရဲ့စစ်ကောင်စီနဲ့ဒါချန်စီယိုခွတ်ထိုင်တယ်ပေါ့လေဆရာပြောတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဆက်ဆံနေတဲ့အရေးကိုအဲ့မှာရှိနေတဲ့မြန်မာရေးတကြွလှုပ်ရှားသူတွေမြန်မာຫນွယ်ဘွားတွေရောဘယ်လိုယူဆကြပါသလဲသူတို့လက်သင့်ခံပြီးနေကြပါသလားသူတို့မျိုးတစုံတစ်ခုများလောက်ကြအောင်မလားအဲ့ဒါလည်းသိကြပါလေ
ရောက်လာတဲ့မြန်မာပြည်အကုန်လုံးကတော့စစ်အာဏာရှင်စနစ်ကိုလုံးဝဆန့်ကျင်တယ်ဒီမိုကရေစီအုပ်ချုပ်ရေးကိုလိုလားတယ်ရှစ်တရှစ်အရေးကြီးဖြစ်လာတဲ့ခါကျတော့က ကျွန်တော်တို့လှုပ်ရှားမှုတွေကပိုအားကောင်းလာပြီးတော့ဩစတြေးလျအစိုးရဩစတြေးလျလွှတ်တော်ဩစတြေးလျလွှတ်တော်ပထမကားဒီနဲ့အကူအညီပေးအဖွဲ့အစည်းတွေကိုကျွန်တော်တို့မြန်မာအသက်ဝိုင်းတွေကစုစည်းစည်းနဲ့စီရင်လှုပ်ဆောင်ခဲ့တဲ့တကြားဩစတြေးလျနိုင်ငံရဲ့မြန်မာပေါ်ထားတဲ့သဘောထားတွေဟာတဖြည်းဖြည်းပြောင်းလဲလာတော့တွေ့ရပါတယ်လီဘာပါတီအစိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့လူလာတဲ့တောက်စုချက်တွေကိုတော်တော်များများအကောင့်တွေဖော်ပြီးတော့ဆောင်ရွက်ပေးလာတာကိုတွေ့ရပါတယ်။ဒါကြောင့်မို့ချုပ်ပြောရင်ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာအစိုင်းဝိုင်းကသာဘာမှမပြောဘူး၊ဘာမှမတောင်းဆိုဘူး၊ဘာမှမလုပ်ဘူးဆိုရင်ဩစတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီကိုခွာထိုင်ပြီးတော့ဖာကြီးဖာသာနေမဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျ။